ချက်ခိုင်းပြည်နယ်တန်တွင်မြို့မှာမကြသေးခင်ကဒီလူအနည်းဆုံး6ဦးသေဆုံးပြီးတော့တရွာလုံးနီးပါးမိချို့ဖျက်ဆီးမှုတွေဖြစ်ခဲ့ပြီးမနေ့ကညအထိအနီးတစ်ဝိုက်ကကျေးရွာတွေအနည်းငယ်တိငိတ်မှုမရှိသေးပဲမီးရှို့ဖျက်ဆီးမှုတွေရှိနေသေးတာဖြစ်ပါတယ်ချင်းချောက်မှုမီးရှို့ဖို့စ조사မှုတွေကြောင့်ဒီတန်တွဲမျိုးမှာလည်းအာနာပိုင်တွေကတနက်နေ့ပြစ်ဖောက်လူစုခွဲမှုတွေရှိနေသေးဖြစ်တယ်လို့သိရပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းချေဆိုင် VOA သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်တန်တွဲမျိုးကပဋိပက္ခတွေအတွင်းမှာလူ6ဦးခန့်သေဆုံးခဲ့ပြီးတဲ့နောက်ပဋိပက္ခတွေကတည်ငြိမ်သွားခြင်းမရှိသေးပဲတန်တွဲမျိုးနဲ့6မှန်ခန့်ကွာဝေးတဲ့ကင်းမွန်အုပ်စုကြောက်စိတ်ရွာကအစ္စလမ်ဘာသာဝင်နေအိမ်တချို့ည7နာရီကျော်ချိန်လောက်မှာမီးရှို့ဖျက်ဆီးခံခဲ့ရလို့ဆိုပါတယ
်ကျွန်တော်အိမ်ကြီးကကျွန်တော်ညီကိုဦးတဲ့အိမ်ကိုမီးရှို့ပါတယ်ကျွန်တော်တို့အစ္စလမ်3ရင်ပဲရှိတယ်ဟိုအဲ့ဒီရွာတောင်ကဆောင်ဦးစက်ရွှေကအိမ်ကိုဖျက်ပေးပါဖျက်ပေးပါဆိုပြီးတော့ကျွန်တော်တို့ဟိုကြောက်လိုက်ကြီးအောင်ချောင်းနေရတယ်အဲ့ဒီရွာတောင်ကဆောင်ဦးစက်ရွှေကခိုင်းတာပါရက်ခွဲဦးစုမျိုးကလည်းတိုင်းခိုင်းတယ်ပါဖျက်ပေးပါလို့
ကျွန်တော်အခုရက်ခွဲအုပ်ချုပ်ရေးမှုတွေကိုယ်တိုင်ကရက်ခွဲမှာရှိရဲ့ရိုင်းမှုတွေရက်ခွဲအုပ်ချုပ်ရေးမှုတွေကိုယ်တိုင်ကဒီအရောဖယ်ပေးပါဆိုတာအဲ့ဒီ3ရင်လုံးအကြောင်းကြားလာချက
်ဟုတ်တယ်3ရင်လုံးဖြစ်ပြီးအိမ်ကိုဖြစ်ပြီးပါတဲ့အိမ်ကိုပါဖြစ်ဖို့ခိုင်းတာကျွန်တော်တို
့ဟုတ်ကဲ့
ကျွန်တော်တို့ကလည်းဒီလိုအခက်အခဲရှိတယ်ကန်းလမ်းလည်းမကောင်းဘူးဘာလည်းမကောင်းဘူးအဲ့ဒါကျွန်တော်တို့ကဒီနေရာမှာဆင်းနေတာမနေနိုင်ဘူးတော့ဒီသတင်းရလာကုန်နေလာတဲ့ပုံကျွန်တော်တို့ကြောက်မယ်လို့ပြောတာအချင်းချင်းတောင်းပန်ပါတယ်ကျွန်တော်တို့ဒါလည်းကျွန်တော်တို့တောင်းပန်လို့မရပါအဲကျွန်တော်တို့အိမ်ဖြတ်ပေးပါဖြတ်ပေးပါဒီလိုပြောပါလေ
ဖြတ်ပေးပါဆိုတာကဘယ်လောက်ကြာပြီလဲသူတို့လာလာပြောနေတာ
ဒီနေ့ကိုဖြတ်ပေးပါလို့ပြောဖြတ်ပေးပါအိမ်ဖြတ်ပေးပါဒီနေ့ကိုပြောပါလေ
တန်တွဲမြို့ပေါ်မှာလည်းအခြေအနေတွေကတည်ငြိမ်သွားခြင်းမရှိသေးပါဘူးကမန်ပါတီဥက္ကဋ္ဌဦးကျော်ဆန်လာရဲ့နေအိမ်တစ်လုံးမီးရှို့ဖျက်ဆီးခံခဲ့ရပြီးတဲ့နောက်ရက်ကွက်9နဲ့6မှာရှိတဲ့အိမ်ငါးတွေနဲ့ထားတဲ့သူ့ရဲ့အိမ်တချို့ဟာလည်းချိမ့်ချောက်ခံရမှုတွေရှိနေတာကြောင့်ညပိုင်းမှာတနက်နဲ့ပြစ်ပေါက်ပြီးတော့ဟန့်တားမှုတွေလုပ်ခဲ့ရကြောင်းသတင်းမှန်ဖော်ထုတ်ရေးအဖွဲ့ဝင်ဦးဝင်းနိုင်ကပြောပြပါရစေ
။ဦးကျော်ဆန်လာရဲ့အိမ်3လုံးလောက်ရှိပြီတဲ့ဒီမှာအိမ်မှာဘုရားဘာသာရှင်တရားဟောနေတယ်။အားနေတော့ဒီဘုရားဘာသာမိသားစုတွေကိုဒီမှာမနေနဲ့အဆင်ပြေပေါ့။ဘာဖြစ်လို့လဲလို့မေးတဲ့အခါညကျမှသိတယ်နဲလို့ချိမ့်ချောက်တယ်ပေါ့။ည6နာရီခွဲလောက်မှာပုံထွန်းတဲ့အိမ်ကိုဖဲနဲ့ဝိုင်းထုတ်နေတယ်ဆိုတော့အဲ့ဒီလိုလေအမတ်ရင်းပြရတဲ့ပေါ့တရင်ပြရတော့အလားခိုင်ရေခွေးရတယ်သိရယူပြီးပါတယ်အဲ့ဒီတော့ဆယ်ချက်တော့ပြဖို့ပြီးတော့လူကြီးကွဲသွားပါတယ်ပြောလीဒီနေ့တနက်ဖောက်တာဆယ်ချက်တော့ဖောက်တယ်ရသေးတယ်ပေါ့နော
်တန်တွဲမြို့ငံပလီကန်းကြီးလင်းသာရွာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ဦးခင်မောင်ရဲ့နေအိမ်ကိုလည်းည7နာရီကျော်အချိန်လောက်မှာမီးရှို့ဖို့အတွက်စ조사ခဲ့သေးတယ်လို့ဆိုပါတယ
်ငိမ့်နေပေါ့ငိမ့်မှာငိမ့်ဆိုတာဟိုငားရီပါလေထိုးတယ်ပေါ့ဗျအဲ့လာမှာဟုံးစပ်စပ်ရင်းနှီးဆုပြီးတော့အင်းဦးမိတင်နေတဲ့ဦးစမောင်ကပြန်ဆောင်ရတယ်။ဖြစ်မောင်ကလည်းပြန်ဆောင်ပါဆန်ဖြစ်တယ်။ဒါပေမဲ့အဲ့ဒီအိမ်ကဦးစမောင်အိမ်ဖြစ်လို့ဦးစမောင်ရဲ့ရက်ကမများအိမ်ဖြစ်တယ်။ဦးစမောင်အမျိုးသမီးကဟုတ်ကြပါလား
။ပိန်တော်ကြီးနဲ့ကြီးကန်းရဲ့စတဲ့ကြေးရွာတွေကလူတွေကတော့နီးစက်ရတောတောင်တွေထဲမှာအခုတည်းကပုံအောင်နေထိုင်နေရပြီးအခင်းဖြစ်ပွားပြီးကတည်းကထမင်းမစားရတာနှစ်ရက်ခန့်ရှိပြီလို့ဆိုပါတယ်။သူတို့တွေကိုလည်းအခုညီပေးနိုင်ဖို့အတွက်လိုအပ်နေတယ်လို့လည်းဦးဝင်းနိုင်ကပြောပြခဲ့ပါရဲ့ရှင်။